ကျောင်းနိုင်ငံကဒေသရင်းရေချောင်းသွားလာမှုတိုးချဲ့မှုအပေါ်တန်တမာရေးရာတင်းမာမှုတွေဖြစ်နေတဲ့တောင်ကျုပ်ပင်လယ်ပြင်အတွင်းခုံမောင်းနေတဲ့အမေရိကန်စစ်သည်မော်ဘော်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတန်နဲ့မလေးရှားကာကွယ်ရေးဝန်ကြီးဟစ်ရှာမူရင်ဟူစိန်တို့မနေ့ပြန်ကြာလာပြင်းနေမှာတက်ရောက်ကြမယ်ဆိုအမေရိကန်ကာကွယ်ရေးဆိုင်ရာအရာရှိတဦးကပြောပါတယ် အမေရိကန်လျင်တင်စစ်သည်မော်ယူအက်အက်သီအိုရိုးရူးစဗဲကတောင်တိုးပင်လယ်ပြင်အတွင်ခုံမောင်းနေစဉ်မလေးရှားကမ်းလွန်ကိုအယောက်မှ2နိုင်ငံကာကွယ်ရေးဝန်ကြီးတို့တင်မောဘော်ကိုတက်ရောက်ကြမှာဖြစ်ပါတယ်။တောင်တိုးပင်လယ်ပြင်အတွင်းကစပရက်တလီကျွန်းစုထဲမှာပါဝင်တဲ့ဆူဗီတနာကြောက်တန်းနဲ့22ကီလိုမီတာပတ်ဝန်းကျင်ကနေအမေရိကန်ဖြစ်သည်မော်ခုံမောင်းခဲ့ပြီးရန်နှင်းငယ်ကြမှာပဲ2နိုင်ငံကာကွယ ASEAN နိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေတာတွေကိုလစ်လျူရှုပြီးတရုတ်က separately ကျွန်းစုဘော်ကတနာချောက်တန်းတွေပေါ်မှာပြီးခဲ့တဲ့နှစ်ကဆလို့လီယင်ပြေးလန်းတွေနဲ့တခြားအဆောက်အုံတွေတိဆောက်လို့ရနိုင်တဲ့အထိအကြီးအကျယ်စီမံကိန်းချလှုပ်ဆောင်နေကြတာဖြစ်ပါတယ်။အမေရိကန်စစ်သည်မော်တွေချထားရတာကပင်လယ်ပြင်သွားလာရေးဆိုင်ရာနိုင်ငံတကာဥပဒေကိုကျင့်သုံးပြီးပုံမှန်ဆောင်ရွက်ချက်တစ်ခုသာဖြစ်တယ်လို့အမေရိကန်အစိုးရဘက်ကတော့ပြောဆိုထားတာပါ။တောင်ထိပ်ပင်လယ်ပြင်အတွင်းပိုင်နက်ဆိုင်ရာအငြင်းပွားမှုတွေကဒီကနေ့ကွာလာလမ်ပူမှာကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေ၊အမေရိကန်တရုတ်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအထိကိုတက်ရောက်မှုတွေရှိခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတရုတ်ဘက်ကတောင်ထိပ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတစုံတရာရည်ညွှန်းပြောဆိုမှုတွေကိုကန့်ကွက်ထားတာကြောင့်ဆွေးနွေးပွဲအပြီးပုံမှန်ထုတ်နေကြပူးရဲကြေညာချက်တစ်စောင်တောင်မထုတ်ပြန်နိုင်ခဲ့ပါဘူးရှင်။